ဒီနေ့မုတ်တုံမိုးဦးဆာမှာပဲမြန်မာနိုင်ငံတော်ဝန်မုတ်တုံလေးအလုံးကောင်းနေပြီးဒီသတင်းဘက်ထဲမှာနောက်ရက်တီအထိလေပြင်းတွေတိုက်ခတ်မိုးသည်ထန်စွာရွာသွန်းပြီးရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်ဒေသခံပြည်သူတွေအထူးသဖြင့်ထားကြဖို့မိုးလေဝသနဲ့ဇလပေရညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။ နိုင်ငံတော်ဝန်မိုးများရေးကြီးပြီးမြေပြိုကျမှုတွေတရားကြိုးကျမှုတွေကြောင့်လူသေးပျောက်ဖြစ်ရတဲ့အထိသဘာဝဘေးဒဏ်ကိုစိုးစိုးဝါးဝါးရင်ဆိုင်နေရတဲ့အတွက်အစိုးရတာဝန်ရှိသူတွေဘက်ကအချိန်နဲ့တပြေးညီကူညီကယ်ဆယ်ရေးတွေအရေးပေါ်ဆောင်ရွက်ပေးဖို့လည်းဒေသခံတွေကတောင်းဆိုပါတယ်။မဆုမွန်စုစည်းတင်ပြထားပါတယ်ရှင်။ဟုတ်ပါတယ်။
ပင်လယ်ပင်လယ်အော်ကပ်လီပင်လယ်ပြင်နဲ့မွန်တနင်္လာရီကန်ရိုးတန်းတခြားမုတ်တုံလေအားကအလွန်ကောင်းနေပြီးတော့မိုးသက်လေပြင်းတွေတိုက်ခတ်နေတာကြောင့်ဒီနေ့မိုးဦးမှာတော့အထူးသဖြင့်မွန်ပြည်နယ်၊ရခိုင်ပြည်နယ်၊မကွေးတိုင်းပါဝင်အေရဝတီမြစ်ဝန်းနယ်မြန်မာနိုင်ငံတနင်္ဂနွေတိုင်းတောင်နဲ့ထူးထူးခြားခြားမိုးများရေကြီးပြီးတော့ရေလွှမ်းမှုမှုဒဏ်ခံနေရတာကြောင့်မြေပြိုကျမှုတွေတရားကြိုးကျ
ဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်မောင်တနားကြီးကောင်းလာတဲ့ချောက်ပေါ့နော်။တနင်္လာနေ့စမှာကပလီပင်နေပြီနဲ့ပင်နာပင်နေတော့တောင်ပိုင်းမှာတော့မိုးသွန်းတွေအားလုံးကောင်းနေတယ်။ကောင်းနေတဲ့ကြောင့်မို့ကျွန်တော်ကဒီမြို့ကကျွန်တော်ဒီကနေ့ဖြစ်တဲ့အရာကြီးရန်ကုန်ရန်တင်းတင်းတင်းလာပြီပေါ့နော်ဒီဒီကနေမှာတော့ညာကမျိုးကြီးကတော့ဒီကနေမျိုးကြီးရဲ့ဖြစ်ခြင်းကြီးဖြစ်နေပါတယ်ဒီမျိုးကြီးတင်းလာရင်တော့တော့နေတဲ့နောက်ရှိကိုဒီကနေမျိုးကြီးကတော့ညာကမျိုးကြီးကတော့အင်းကိုဖြစ်နိုင်ပါပြီပြန်တော့သုံးရက်စီစဉ်တာမိုးကောင်းပြီးအောင်ဝင်တဲ့ကြောင့်လို့ဒီမျိုးကြီးတင်းလာရေးကနေမှာတော့ဒီရေးရေးချမ်းလေးဒီကနေ့ဒီအရင်ပြောလို့ပါတယ်
အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးရေရှမ်းနဲ့သဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရတာကတော့မြန်မာနိုင်ငံမှာသစ်ပင်တွေခုတ်တောင်းတောင်းနေပြုံးသဘာဝပတ်ဝန်းကျင်ပျက်စီးပြီးဂေဟစနစ်ပြန့်ရင်းမှုကြောင့်အရင်းခံဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်းကသုံးသပ်ပါတယ
်။အခုရှိတာကတော့မိုးနည်းနည်းများလာနဲ့ရေကြီးတာကတော့မြန်မာပြည်ရဲ့ဒီဂေဟစနစ်ကလည်းနည်းနည်းချိုးရင်းတော့တာပါတယ်။တတော်လေးပြုံးလာလည်းပါတယ်။ဒါကြောင့်နည်းနည်းတော့ကုန်ရင်ဒီသားလိုအမျိုးမူးရလာပြီဆိုရင်တော့ရေမြုပ်တာတော့မှန်တဲ့အတွက်ခါတိုင်းနေတော့ပိုတိထားမှာပေါ့အဲ့ဒါတော့သိကြပါလေနော
်ပြည်သူတွေအနေနဲ့မိုးလေဝသသတင်းတွေကိုစဉ်ဆက်မပြတ်နားဆွင့်နေကြဖို့နဲ့တဘာဝဘေးဒဏ်ကြိုတင်ကာကွယ်ရေးပညာပေးမှုတွေကိုလည်းလေ့လာထားကြဖို့အရေးကြီးတယ်လို့ဒေါက်တာဦးထွန်းလင်းကအကြံပြုပါတယ
်တကယ်လို့ရာသီဥတုကိုတကယ်နေထိုင်ရင်တော့အကောင်းဆုံးအကြံဉာဏ်ပေးချင်တာတော့အနေနဲ့မိုးလေဝသသတင်းကိုနားထောင်ရပါပေါ့နော်အဲတခုရှိတာကမိုးလေဝသသတင်းတွေပညာတဲ့ခါမှာတော့ reliable source ကလာတာတော့ဒါတိထားပါပေါ့ဒီသူရင် Facebook သုံးရလို့ရှိရင် Facebook အကောင့်တွေထဲမှာเนาะသိပြီးတော့ဟိုဟာမဟုတ်တဲ့ authorized မဟုတ်တဲ့ဒါမှမဟုတ်လေ reliable မဖြစ်တဲ့ source တွေအများကြီးရောနေတဲ့အတွက်ဒါတော့တတိထားပါပေါ့မုံနေနေရတော့ဒီနေ့ကတော့များမယ်เนาะမုံတိုင်းအန္တရာယ်မရှိဘူးစက်ပြမာနာတိမရှိနိုင်ဘူးဒါပေမဲ့မိုးရွာနိုင်တယ်အဲဒီမိုးတုံမိုးရွာတော့ဒီနေ့ခါတိုင်းနဲ့တော့ခုနပြောတဲ့အတိုင်းနည်းနည်းတော့ပုံများလာတော့မှန်ပါတယ်မိုးတုံနဲ့ပိုအကောက်လေးတည်းပေါ့နော်အဲ့ဒါလေးတော့သတိထားပါပေါ့
မိုးတက်လေပြင်းတန်နဲ့ရေလွှမ်းမိုးမှုဒဏ်ရာသီဥတုဒဏ်ဆိုးဆိုးဝါးဝါရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ဘက်မှာတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ဒေသခံဦးအောင်ရက်ကျော်ကပြောပါတယ
်အဓိကတော့လမ်းပန်းဆက်သွယ်အခက်အခဲကအဓိကများတာပေါ့ဘုံလုံးဟိုအလင်းတွေကပိတ်တော့တယ်လမ်းတွေကျိုးတော့တယ်တံတားတွေကျိုးအော်အဲ့ဒါလေးကပထမတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့စားဝတ်နေရေးလမ်းတစ်ဆက်တွေပြတ်တော့တယ်ဆိုတော့ပုံစံစီစဉ်မှုကပြတ်တော့စားဝတ်နေရေးပိုင်းအစားအသောက်ပိုင်းကတော့ဟိုက်ရှာပါပြီးဟိုဒုက္ခရောက်တဲ့ form တွေတော့ပြည်ရမှာပေါ့
အခုလိုမျိုးပြည်သူတွေသဘာဝဘေးဒဏ်ခံနေရချိန်မှာတော့တပ်ဆိုင်ရာပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီအရေးပေါ်ဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့လည်းရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းတာစိန်ကတိုက်တွန်းပါတယ
်အချိန်နဲ့တပြေးညီဒီသဘာဝဘေးဒဏ်ဆိုတာကပြောလို့မရဘူးဒါနဲ့အစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုလုပ်ထားပြီးတော့အစဉ်အဆက်ဖြစ်နေဖို့လိုအပ်တယ်အဲ့လိုမျိုးနောက်နောက်ပြစ်လာခြင်းယင်အစံအပြန်နေသားမှာဆိုလို့ရှိရင်ကျွန်တော်တို့အများကြီးကုညီကိစ္စနိုင်မှာပါဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရကိုဒီအရေးပေါ်ကိစ္စလေးအတွက်ကြိုတင်ပြင်ဆင်လာပါလို့ဒီလိုပဲ ပြောရင်ပါလေ
မိုးလေဝသတဲ့ဇလားဗေဒန်ကျေးဇာမှုဦးစီးထားတာအနေနဲ့ကတော့ဒေးစီမိုးလေဝသအခြေအနေနဲ့ထူးခြားဖြစ်စေတွေကိုအခြေတဲ့တပြေးညီပြည်သူတွေတိအောင်ထုတ်ပြန်ပေးနေပြီးတော့တက်ဆိုင်ရာကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထိုးကပြောပြပါတယ်အခုလိုမျိုးနိုင်ငံတော်ဝန်သဘာဝဘေးဒဏ်ရာသီဥတုထံကြောင့်လူသေဆုံးမှုတွေဖြစ်တဲ့အထိဆူဆူဝါးဝါရင်ဆိုင်နေရချိန်မှာတော့အရေးပေါ်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပြီးကူညီဆောင်ရွက်ပေးနေကြပေမဲ့လို့ဒေသတချို့မှာလမ်းဘက်ဆက်သွယ်ရေးပြတ်တောက်မှုတွေရှိနေတဲ့အတွက်ကူညီကယ်ဆယ်ရေးအကူအညီတွေကိုအစိုးရဘက်ကတိထက်ပို့ပြီးထိထိရောက်ရောက်ကူညီဆောင်ရွက်ပေးဖို့ဒေသခံတွေဘက်ကတောင်းဆိုနေကြပါတယ်ရှင်
မဆူမွန်စုစည်းတင်ပြထားတာပါ